ကချင်ပြည်နယ်ဖားကံမြို့နယ်ကိုအကာအကွယ်ယူထားတဲ့လမ်းမောင်တပ်စခန်းကို KIA ကချင်တပ်တွေနဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့ပါတယ်စစ်တပ်အတွက်အရေးပါတဲ့လမ်းမောင်နဲ့တောမော့တပ်စခန်းတွေကိုဗိုလ်ရုံးနဲ့မနက်ထဲက KIA တပ်တွေကစတင်တိုက်ခိုက်ခဲ့တာပါရှမ်းပြည်နယ်တီဘောနဲ့နောင်ချိုဘက်မှာလည်းတိုက်ပွဲတွေဆက်ပြင်းနေပါတယ်ရှမ်းပြည်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်ဖားကံမြို့ကိုအကာအကွယ်ပေးထားတဲ့စစ်တပ်ရဲ့လမောင်နဲ့တောမော်ကတပ်စခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF အဖွဲ့တွေပူးပေါင်းပြီးဩဂုတ်လ14ရက်ပုဒ်တူးနေ့မနက်အစောပိုင်းမှာတိုက်ခိုက်ခဲ့ကြပါတယ်။ဒီနေ့ကြာသပတေးနေ့မနက်ပိုင်းမှာတော့လမောင်တပ်စခန်းကိုသိမ်းယူနိုင်ခဲ့ပြီးတောမော်တပ်စခန်းကိုဆက်လက်တိုက်ခိုက်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဖားကံဘက်ကတပ်ပေါ်ချင်းနေရတော့မနေ့ကတောမော်နဲ့လမောင်ကုန်းဆိုတဲ့တပ်ခန်းကိုဝတ်တဲ့ဖြစ်စဉ်ရှိပါတယ်။ဒီနေ့တော့ဒီနေ့9နာရီချိန်မှာတော့လမွန်ကုန်းဆိုတဲ့တပ်ခန်းကိုတော့ပြင်ပလို့ရပါပြီအခုစစ်တင်မှာတောမော်ခန်းကိုတော့တပ်ဖွဲ့ဝင်တွေတုံ့ပြန်ပါတယ်ခင်ဗျာဖားခန်းကိုလုံခြုံရေးပေးထားတဲ့ယူထားတဲ့တပ်ခန်းကုန်းတွေဖြစ်ပါတယ်ရေးကြည့်လို့ပြောလို့ရပါတယ်
ဗုဒ္ဓဦးနေ့ကတော့မနက်7:00နာရီလောက်မှာစစ်ကောင်စီက၄ကြောင်းက2ကြိမ်တိုက်ခိုက်ခဲ့ပါတယ်။ဒီနေ့အခြေအနေကတော့တရင်အတိအကျမရသေးတာကြောင့်မပြောနိုင်သေးဘူးလို့ဘူမူကြီးနော်ဘူးကအစောပိုင်းကပြောကြားခဲ့ပါတယ်
မနေ့ကတော့လေကြောင်းလာတဲ့ရှိပါတယ်။ဒီနေ့ကလာမယ်လို့တော့ကျွန်တော်ထင်ပါတယ်။နော်သူတို့ကတော့အကူတကြီးနဲ့တုံးနေတဲ့ဒေကြောင်းဆိုတော့လာမယ်လို့တော့ကျွန်တော်ထင်ပါတယ်။ဒါမဲ့တရင်တိကျတော့မသတိရပါဘူး
။လမောင်တက်စကန်မှာတင်းစီရမိတဲ့လက်နက်ခဲယမ်းတွေနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာတော့မရှိပါဘူး။ဖားကန်ဒေတာကန်တူကလည်းလမောင်ကုန်းကိုတင်းယူမှုနဲ့ပတ်သက်လို့သူတီးသမျှကိုအခုလိုပြောပြပါတယ
်။လမောင်ကုန်းရဲ့ဟိုဘက်ကတောမော်တို့ဝါတို့အဲ့ဒါဒီမနေ့တိုက်ပွဲစဖြစ်တယ်တဲ့ဒီမှာဖကလည်းလက်နက်ကြီးနဲ့တန့်ထုတာရဲ့နောက်ပြီးတော့လေရင်နဲ့ရောလာတာဆိုတော့ဒါသူတို့မနေ့ကမသိနိုင်ဘူးဒီနေ့တော့သိနိုင်လိုက်တယ်အဲ့လိုတော့ကြားတာမနေ့ကလေရင်နဲ့နှောက်လာပြီးတော့ပုံကျဲတယ်လို့တော့ကြားတယ
်လက်ရှိမှာဖကန်ပါဝင်ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်နေတာကိုလည်းပြောပြပါတယ
်ဖကန်မမရဘူးလုံးဖိလက်မရဘူးဖကန်အဲ့ဘယ်ကြောတွေတနေရာမရဘူးပုံနဲ့ကျွန်တော်ဆင်းလာတော့မိုးကောင်းတာတော့နည်းနည်းဖုန်းလိုင်းလေးတွေသူတို့ရတဲ့နေရာလေးတွေမှာဆက်နေကြတာတွေတော့ရှိတယ်
ဖားကန်ဒေတာတိုက်ပွဲတွေကြောင့်ဒေတာခန်ထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေရကြောင်းလဲဒေတာခန်တူက VOA ကိုဗုဒ္ဓဦးနေကပြောထားပါတယ်လက်ရှိမှာမြို့တော်မြစ်ကြီးနားအပါအဝင်ကချင်ပြည်နယ်တဝမ်းမှာဖုန်းနဲ့အင်တာနက်လိုင်းတွေဇူလိုင်လ21ရက်နေ့ကစတင်ပြတ်တောက်နေပြီးနေရာတချို့မှာသာတခါတည်းရန်ဖုန်းခေါ်ဆိုရရှိနေတာလည်းဖြစ်ပါတယ်ဖားကန်မြို့မှာတော့2021ခုနှစ်ဩဂုတ်လကစတင်ပြီးအင်တာနက်လိုင်းပြတ်တောက်နေတာပါဒီအပိုင်းမှာတော့ကချင်ပြည်နယ်မိုးမောင်းမြို့အခြေဆိုင်ခမရ43ခုကို KIA ပူးပေါင်းတပ်တွေကရပ်ပေါင်း20ကြော်ကြာထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ကောင်စီကတက်စကန်မကြရေးအတွက်လေကြောင်းကနေအပြင်းထန်ခုခံတိုက်ခိုက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ကြိုဘက်မှာတော့တန်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီတက်စကန်တွေကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်တီဘောမြို့ခလာရ23တိုက်ပွဲမှာစစ်ကောင်စီက Jet Fighter နဲ့၄ကြိမ် Y12 လေယာဉ်နဲ့16ကြိမ်တိုက်ခိုက်ခဲ့ပြီးဘုံအလုံး120ကြော်ကျဲချခဲ့ကြောင်းနဲ့နောင်ချုံမြို့နယ်တောင်ခမ်းနဲ့နောင်လင်ကျေးရွာတိုက်ပွဲတွေမှာတော့ Y12 လေယာဉ်နဲ့တကြိမ်လာရောက်ပြီးဘိုးလေးလုံးကျဲချခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်တီဘောတိုက်ပွဲမှာ9ရက်အတွင်းအရက်သား12ဦးသေဆုံးပြီး12ဦးဒဏ်ရာရကြောင်း TNL ကသတင်းထုတ်ပြန်ထားပေမဲ့ဒေတာအတွင်းမှာဖုန်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ